အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေဒီလကုန်နောက်ဆုံးထားရုပ်သိမ်းမှုဆုံးဖြတ်ချက်အတိုင်းအပြောင်းအလဲမရှိကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အင်ကာနေအစောပိုင်းတုန်းက G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံခေါင်းဆောင်တွေနဲ့အာဖဂန်နစ္စတန်နိုင်ငံအရေးအွန်လိုင်းကဆွေးနွေးရာမှာသတ်မှတ်ရထက်ကြော်ပြီးအမေရိကန်တပ်တွေထားရှိဖို့တိုက်တွန်းမှုတွေရှိပေမဲ့သမ္မတဘိုင်ဒန်ကတော့စီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်အကြောင်းအင်ဂျီတော်ကနေပြောလိုက်ပါတယ်။
We are currently on a pace to finish by August the 31st.
Although la 30 ရက်နေ့မှာအပြည့်တက်နိုင်အောင်အရှိန်မြင့်ကြိုးပမ်းနေပါတယ်။မြန်မြန်အပြည့်တက်နိုင်ရင်အကောင်းဆုံးပါ။အမေရိကန်တပ်ဖွဲ့တွေအတွက်နေ့စဉ်နဲ့အမျှအန္တရာယ်တွေတိုးလာနေပါတယ်။ August la 31 ရက်နေ့မှာအပြည့်တက်နိုင်ဖို့တာလီဘန်တွေရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်မှာလည်းမူတည်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောသွားတာပါ။တာလီဘန်တွေကတော့သတ်မှတ်ရထက်ကျော်လွန်ပြီးအမေရိကန်တပ်တွေဆက်ထားမဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်။အင်္ဂါနေ့အစောပိုင်းမှာပဲအမေရိကန်သမ္မတအင်ဂျီတော်ရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်လူပေါင်း 21,600 ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့နိုင်ငံကနေထွက်ခွာချင်းသူတွေထောင်းချီရှိနေဆဲဖြစ်ပြီးလေဆိပ်ကိုအရောက်သွားဖို့တာလီဘန်တွေရဲ့စစ်စေးဂိတ်တွေကိုဖျက်ဖို့ခက်ခဲတယ်လို့လည်းအာဖဂန်တွေအတော်များများကပြောပါတယ်။ကဘူးမြို့တော်ကအခြေအနေနဲ့ပတ်သက်လို့တာလီဘန်တွေနဲ့နေစဉ်ဆက်သွယ်ပြောဆိုနေကြောင်းလည်းအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆာဗီလန်ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ